မြန်မာနိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာအာရှပစိဖိတ်ဒေသစီဥပွဲ2018အခမ်းအနားကိုတက်ဖို့အတွက်နီပေါနိုင်ငံကတ်မန်ဒူမြို့ကိုမကြာခင်တရားဝင်သွားရောက်မယ်လို့နိုင်ငံရေးဌာနကဒီနေ့လနေ့မှကြေညာပါတယ်။တောင်ဆန်းစုကြည်ဟာနီပေါဝန်ကြီးချုပ် KP ရှာမာအိုလီရဲ့ဖိတ်ကြားချက်အရသွားရောက်မှာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တဦးအနေနဲ့2014ခုနှစ်ဇွန်လအတွင်းကသွားရောက်ခဲ့ပြီးတဲ့နောက်နိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဖြစ်နေဒါဟာပထမဆုံးအကြိမ်နီပေါနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အခုကျင်းပမယ့်အာရှပစိဖိတ်ဒေသစီဥပွဲရဲ့ဦးစားပေးမှုကတော့လွတ်လပ်တဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနှစ်ဖက်အကျိုးတူဖွံ့ဖြိုးတိုးတက်မှုနဲ့နိုင်ငံတကာစံထားချက်စတဲ့အရေးကြီးတဲ့အကဲဆက်မှုတွေကိုအဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတကာအစိုးရတွေကအကြီးအကဲတွေ၊လွတ်တော်အမတ်တွေ၊စီးပွားရေးလုပ်ငန်းရှင်တွေနဲ့အာရှပစိဖိတ်ဒေသအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ရည်ရှိတည်ထောင်နဲ့ဖွံ့ဖြိုးရေးအစီအစဉ်2030စီမံကိန်းကိုအထောက်အကူပြုစေမယ့်ရာသီဥတုပြောင်းလဲမှုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးကောင်းမွန်သောအုပ်ချုပ်ရေးစနစ်ပဋိပက္ခဖြည့်ဆည်းရေးတို့အပြင်ထိမ်းညှားလက်ထက်ချင်းနဲ့မိသားစုဘဝတောင့်တင်းခိုင်မာရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းကနီပေါနိုင်ငံမှာကျင်းပခဲ့တဲ့ဘင်္ဂလားပင်လယ်ကွေ့နိုင်ငံများနှိပညာကဏ္ဍဆောင်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲကိုသမ္မတဦးဝင်းမြင့်တက်ရောက်ခဲ့ပြီးတဲ့နောက်အထောင်ဆန်းစုကြည်နီပေါနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။